ရခိုင်ပြည်နယ်အတွင်းမှာစစ်ရေးအခြေအနေဆက်ပြီးတင်းမာနေသလိုစစ်ဆောင်ထွက်ပြေးနေတဲ့ဒုက္ခသည်တွေစားနပ်ရိက္ခာအခက်အခဲနဲ့ပို့ပြီးတော့ရင်ဆိုင်နေကြရပါတယ်။တွာလာရခက်ခဲတဲ့ဒေသတွေဘက်ကစစ်ဆောင်တွေစီအကူအညီတွေမရောက်နိုင်ုံသာမကတွာလာရေးလွယ်ကူတဲ့စစ်ဆောင်စခန်းတွေမှာပါအကူအညီတွေလျော့နေလာနေတာပါ။ဒီအခြေအနေတွေကိုစူးစိပြီး VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်ဗူတီတောင်ရတိတ်တောင်ပုံနေကျွန်းနဲ့ကြောက်တော်မြို့နယ်ဘက်မှာရှိတဲ့စစ်ဆောင်စခန်းတွေကဒုက္ခသည်တွေရဲ့အခြေအနေကိုစစ်တမ်းကောက်ယူထားတဲ့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံးကလက်ရှိအချိန်ထိတည်ထားတဲ့မြောက်နောက်ဆုံးအခြေအနေကိုအဖွဲ့ရဲ့တွင်းရမှုကုစော်စော်ထွန်းက PUA ကိုခုလိုပြောပါတယ်
။သူ့နေရာသူ့မြို့နယ်အလိုက်တော့အခြေအနေတွေမတူကြဘူးပေါ့လေနော်။ပုံနေကျွန်းနဲ့ကြောက်တော်မြို့နယ်မှာရှိတဲ့စစ်ဆောင်စခန်းတွေကဒီကားလမ်းမှာအနည်းငယ်မှရှိပြတာကြတော့တော်လာလေကူတယ်နောက်ပြီးတော့လုံချွင်းအစီအစီတွေနေတယ်ဒီထပ်ဘက်ကွန်ညီမှုတွေကလည်းပဲအထားရရောက်ကတော့တော်လာလို့ရတယ်ပေါ့လေနော်ဒါပေမဲ့အခုအချိန်မှာတော့သူထပ်ဘက်ရဲ့အပင်အဖွဲတွေကဟိုအားနေတာလည်းတစ်ခေါက်မှရှိပါတယ်တော်တော်စီမှာဒီရိခအနေနဲ့ဆိုလို့ရှိရင်ဆန်တစ်ခုကလွှဲပြီးတော့ကျန်တဲ့အပိုင်းတွေမှာတော့အားနေတာဒါကိုတွေ့ရတယ်တချို့ဒီတောင်ပေါ်ဒီဘက်ပေါ်နော်ဒီချောင်းချာမြေချမှာရှိနေတဲ့ကျော်တွေကြာလို့ရှိရင်ဒီဘက်ကနေပြီးတော့မှလူဆောင်ရဲ့အကြောင်းပြပြီးတော့ပိတ်ထားတဲ့အခါမှာဒီရိခပင်ပိုးခွင့်ပြုတဲ့ခါကျတော့ဘုရုမှာကျတော့အရင်ကခဲတွေ့နေကြလို့ကြားပါတယ်ဒီတောင်ဘူးတီတောင်မျိုးနေဒီမှာကျတော့အဲ့ဒီမှာရှိတဲ့စီဆောင်စခန်းတွေကျတော့ဒီလမ်းပန်းဆက်သူရဲ့အခက်အခဲပြီးကြတော့အဲ့ဒီမှာရှိတာကပေးသူရဲ့တုံးပင်ရေပေါ့လေနော်တိုက်ပွဲတွေကအဲ့ဒီဘက်မှာတိုက်ရှော့ဖြစ်နေတဲ့ခါကျတော့အဖွေတိုင်းကလည်းမတော်ရကြဘူးမှကြတော့ရိခတွေကလုံးဝပြင်းနေတလို့ဖြစ်နေပေါ့လေနော်အခုအထီးကတော့ချောင်းတွေရဲ့အရှင်တွေက9400နဲ့ပြည့်စုံလို့ရှိနေပါသေးတယ်ဖေးမိနေတဲ့ဒီဥယျာဉ်စင်းကတော့အထီးကြမရဘူးပေါ့လေ
ဒီစစ်ဆောင်9500နီးပါးထဲမှာကြောက်တော်မြို့နယ်စလူချောင်းကျေးရွာအုပ်စုဘက်ကစစ်ဘေးဒုက္ခသည်တထောင်ကျော်မပါသေးသလိုတောလောက်ခွေပိတ်ပင်ထားတဲ့ဒေသကစစ်ဆောင်တွေလည်းမပါသေးပါဘူးဒီလူတွေအလုံးပေါင်းမဲ့ဆိုရင်တော့စစ်ဘေးဒုက္ခသည်အရေအတွက်ဟာ9000နီးပါးရှိမယ်လို့ခန့်မှန်းထားကြပါတယ်ပြပအကူအညီပေးရေးဖွဲ့တွေကလည်းဒုက္ခသည်တွေကိုအကူအညီပေးတာတွေရှိပေမဲ့တန်တက်မှုတွေကြောင့်ထိရောက်မှုအားနည်းနေတယ်လို့ကိုစစောသုံးကဆက်ပြောပါတယ
်။ဒီလိုလိုလေးနဲ့မှသူတို့ရဲ့ပြည်နယ် ICRC နဲ့ဖွဲ့ကပဲသူတို့ထပ်ပဲအကူအညီမှုတွေပေးတာပေါ့လေ။အဲသူတို့ကြတော့လည်းပဲဒီအစိုးရရဲ့ခွင့်ပြုချက်နောက်ပြီးတော့မှအစိုးရအစိုးရရဲ့ပွေးစည်းတွေစီကသတင်းချင်းတွေကိုပဲအဓိကအားထားပြီးတော့မှတော်လာနေရတာဖြစ်တဲ့သူတို့ကနေရာနဲ့တက်ကိုမရောနိုင်ဘူးပေါ့နော်
။လာတလို့မှာရိခာပြတ်လတ်နေတာကတော့ကြောက်တော်မြို့နယ်ဇလူချောင်းကျေးရွာအုပ်စုကကျေးရွာရှိရာဖြစ်တဲ့ဇလူချောင်းငစရိုင်းကန်ကျွန်းတရာလီကွီပဲဝကင်ပိတိန်ချောင်းခမောင်းစတဲ့ကျေးရွာတွေပါဒီဒေသရဲ့ခက်ခဲခြင်းတွေကိုတော့ကြောက်တော်မြို့နယ်လူမှုကွန်ရီရေးဖွဲ့ဝင်တူဖြစ်တဲ့ကိုကျော်လှမ်းမြစ်ကအခုလိုရှင်းပြပါဗျာ
ဇလူချောင်းအုပ်စုကျေးရွာတွေကိုခံတွေသင်ခွင့်မရဘူးပိတ်နေထားတယ်အဲ့ဒီဒေသမှအနေနဲ့ကျေးရွာတွေဟာအစာရိခာပြည်လဲမှုတွေရင်ဆိုင်နေရပါတယ်ကူညီပေးရအခွင့်အရေးလေအဲ့ဒီလိုကူညီပေးရှင်လျက်သားနဲ့ပေးလို့မရတဲ့အဖြစ်မျိုးတွေကြုံရပါတယ
်အခုလိုဘေးဒုက္ခရောက်နေတဲ့စစ်ဆောင်တွေကြီးရခိုင်ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေကပြည်နယ်အစိုးရပြည်ထောင်စုအစိုးရတို့နဲ့တွားရောက်ဆွေးနွေးဖို့စီစဉ်နေတယ်လို့ကြောက်တော်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးမောင်မောင်ကဆိုပါတယ်
ဒါကြည့်ရင်ကျမဒုက္ခရောက်နေတဲ့ဒီလေးတွေဒီလူတွေကူညီပေးခွင့်မရတာကပုံဆိုးတော့ကောလက်တော့စိုက်ကားတော့တင်ပြရမှာပေါ့ဗျာဘယ်လိုလိုလက်တော့ကိုယ်စားလှယ်သူဆန်းစီနေနေရောဒီခုဖြစ်နေတဲ့စိတ်ကမှတဲ့ထိုင်တဲ့ပြည်ထောင်စုရနဲ့ပြည်ထောင်စုတို့ရတဲ့ကိုကျွန်တော်တို့တော့ရုံရှင်နဲ့တိုက်တန်းတော့မယ့်အခြေအနေကိုသိပါတယ်
။တမတော်နဲ့ရခိုင်မျိုးနယ်စုလက်နက်ကန်ဖွဲ့အီတို့ကတိုက်ပွဲတွေကလည်းဆက်ရှိနေသေးပါ။ဒီတော့သွင်းမှာခရီးတဲ့ပို့ဆောင်ရေးရင်နဲ့ဂူပိုင်းရင်ပိုင်းရှင်တွေနေနဲ့တမတော်ကနေအသင်းစီခိုင်းမှုကြောင့်သွာလာတာစစ်ကားတွေပေါ်မှာလမ်းကြုံလိုက်ပါလာတာစစ်ကားနီးမှာရှိနေတာကိုရှောင်ကျဉ်ကြဖို့ဂျာတာပတိနေ့မှာပဲအီအီဖွဲ့ကအကြံဉာဏ်ချက်တစ်စောင်ထုတ်ပြန်ထားပါတယ်။ဒီလိုထုတ်ပြန်တာနဲ့ပတ်သက်လို့အေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ်
။ဘမတမ်းတွေကနေပြီးတော့တော့ဒီလိုဒီအရာကားကားတွေကိုကြားရမှာကိုကြီးတွေကတောင်းနေတဲ့ဥစ္စာတွေရှိတယ်။နားမှာပြေတဲ့ကားတွေကိုအားကိုကြီးတွေမှာဒီလိုပြည့်စုံတွေကြားဖိုင်တဲ့ဥစ္စာတွေရှိတယ်။ကျွန်တော်တွေကနောက်ခံနေပြီးတော့အရာကားတွေကိုဒီဘမစစ်ကအဲ့လိုမျိုးပြန်လာလို့ရှိရင်မလိုက်ခဲ့တဲ့တာတတိယကျတွေထုတ်ပြန်ထားတာ။မလေးရအပြည့်ကိုသိခိုင်းမှုတွေမရှိရအောင်ပဲနော်
။ဒီကနေ့မှာတော့နှစ်ဖက်တိုက်ပွဲဖြစ်ပွားတဲ့သတင်းတွေမရသေးဘူးလို့ခိုင်တုခကပြောပါတယ်။တဖက်မှာလည်းရခိုင်ပြည်နယ်တွင်မြို့နယ်တော်များများမှာအစိုးရရဲ့သက်ဆိုင်ရာဖွဲ့စည်းတွေကနေတော်လာရေးကန့်တတ်နေတာနဲ့ကြေးရွာတွေမှာစစ်ဆေးနေတာတွေတင်းတင်းကြပ်ကြပ်လှုပ်ဆောင်နေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ